ယောဟန်အခိုင်းလေးအခန်းငယ်17ကနေ18အထိကိုကျွန်တော်တို့လေ့လာကြမှာဖြစ်ပါတယ်။ယောဟန်အခိုင်းလေးအခန်းငယ်1ကနေ3အထိကိုကျွန်တော်တို့ပြန်ကြည့်ရင်ယေရှုကကိုယ်တိုင်ဗက်တိဇံပေးတော်မူခြင်းမရှိတပည့်တော်များကသာပေးကြတော်လဲယေရှုကဗက်တိဇံဆရာယောဟန်ထက်သာ၍များသောသူတို့ကိုတပည့်တော်ဖြစ်စေပြီးဗက်တိဇံကိုပေးကြောင်းကိုယူဒဘာသာရေးကောင်းဆောင်များဖြစ်ကြတဲ့ဖာရိရှဲများကကြားရပြီဆိုတာယေရှုဖျားတည်တော်မူတဲ့အခါယူဒပြည်ကနေထွက်သွားပြီးဂါလိလဲပြည်ကိုပြန်ပြေးကြွားသွားတော်မူပါတယ်။အခန်းငယ်၄မှ၆ကြားမှာရှမာရိပြည်ကိုဖျက်သွားသောလမ်းကိုယေရှုရွေးချယ်တော်မူပြီးတပည့်တော်တို့နဲ့အတူကြွားသွားတော်မူပါတယ်။ရှမာရိနယ်မြေတဲကရှုခါလို့ခေါ်တဲ့မြို့ကိုရောက်လာကြပြီးအဲ့ဒီအရက်မှာယာကုပ်ရဲ့ရေတွင်းရှိတဲ့အကြောင်းနဲ့ယေရှုဟာခရီးသွားလို့ပြန်မှန်းသောကြောင့်ရေတွင်းနားမှာထိုင်ပြီးနားတော်မူကြောင်းယေရှုရဲ့လူတဘာဝကိုကျွန်တော်တို့တွေ့ရပါတယ်။ယေရှုဟာလူသားတိအဖြစ်ကိုခံယူတော်သူဖြစ်သောကြောင့်ကျွန်တော်တို့လူသားများနည်းတူမောနိုင်ပြီးရေလဲစာငတ်နိုင်ပါတယ်။ရေတွင်းနားမှာယေရှုထိုင်တော်မူသောအချိန်ဟာမွန်းတဲ့12နာရီဖြစ်ကြောင်းအခန်းငယ်6မှာကျွန်တော်တို့တွေ့ရပါတယ်။အခန်းငယ်9မှာရှမာရိအမျိုးသမီးတစ်ယောက်ဟာမွန်းတဲ့အချိန်မှာရေခတ်ဖို့ယာကုပ်ရဲ့ရေတွင်းကိုရောက်လာပါတယ်။ရေတွင်းနားမှာရောက်နေနေသောယေရှုကငါတောက်ဖို့ရေပေးပါလို့ရှမာရိအမျိုးသမီးကိုမိန့်တော်မူပါတယ်။ယေရှုကမိမိရဲ့တပည့်များကိုမတောင်းဘဲနဲ့ဘာကြောင့်ရှမာရိအမျိုးသမီးကိုတောင်းရတာလဲ။အခန်းငယ်၈အရာယေရှုရဲ့တပည့်တော်များဟာစားစရာကိုဝယ်ဖို့မြို့တဲကိုသွားနေကြတဲ့အချိန်ဖြစ်လို့ရေတွင်းနားမှာရှမာရိအမျိုးသမီးကလွဲရင်အချာဘသူမှမရှိကြဘူးအခန်းငယ်9မှာရှမာရိအမျိုးသမီးကယေရှုကိုအခုလိုတုံ့ပြန်ပါတယ်သင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသည်ဟုဆို၏ဆိုသည့်အကြောင်းကယူဒလူတို့သည်ရှမာရိလူတို့နှင့်ပေါင်းဖော်ခြင်းမရှိလို့တွေ့ရပါတယ်ရှမာရိအမျိုးသမီးကယေရှုကိုယူဒလူဖြစ်တယ်ဆိုတာဘယ်လိုသိနိုင်သလဲယေရှုရဲ့အဝတ်တော်ကပန်းမွားများကြောင့်ဖြစ်ပါလိမ့်မယ်။တောလေယာကျမ်းအခန်း15မှာဖယားသခင်ကယူဒလူတို့ကိုသူတို့ရဲ့အဝတ်စုံများမှာပန်းပွားများကိုပြုတ်လုထားရမယ်လို့မှာထားတော်မူပါတယ်။အဲ့ဒီတော့ယူဒအမျိုးမှာလူစားတိအဖြစ်ကိုခံယူတော်မူသောယေရှုကပန်းပွားများပါတဲ့အဝတ်ကိုဝတ်ထားတာဖြစ်ပါလိမ့်မယ်။ယူဒလူဖြစ်တဲ့ယေရှုကရှမာရိအမျိုးသမီးကိုတောက်ဖို့ရေတောင်းတာဟာယူဒလူတို့ရဲ့ထုံးစံမဟုတ်ဘူးဆိုတာကိုအဲ့ဒီအမျိုးသမီးကသိနေတဲ့အတွက်သင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသည်လို့ယေရှုကိုမေးလိုက်တာဖြစ်ပါတယ်ရှမာရိလူမျိုးဟာအချို့သောယူဒလူတို့နဲ့ရုပ်တုကိုကိုးကွယ်သောတပါးအမျိုးသားများလက်ထပ်ပေါင်းသင်းပြီးရလာတဲ့သူတွေဖြစ်လို့မွေးကလေးကမတန့်ရှင်းသောလူမျိုးဖြစ်တယ်လို့ယူဒလူတို့ကသတ်မှတ်ပါတယ်ဒါကြောင့်ယူဒလူတို့ကရှမာရိလူတို့နဲ့ပေါင်းသင်းဆက်ဆံခြင်းကိုမပြုဘူးရှမာရိလူတို့ရဲ့အသုံးအဆောင်မှန်သမျှဟာမတန့်ရှင်းသောအရာဖြစ်တယ်လို့ဆိုပြီးရှမာရိလူတို့ရဲ့ရေခွက်နဲ့ယူဒလူတို့ကရေကိုမတောက်ဘူးရှမာရိလူတို့စီကရတဲ့အစာကိုလည်းယူဒလူတို့ကမစားဘူးဖယားသခင်အလိုတော်နဲ့စန့်ကျင်ဘက်ဖြစ်တဲ့ယူဒလူတို့ရဲ့လူမျိုးရေးခွဲခြားတဲ့ဓလေ့ကိုယေရှုကအရေးမဆိုင်ဘူးရှမာရိအမျိုးသမီးစီမှာတောက်ဖို့ရေကိုတောင်းပြီးတပည့်တော်တို့ကိုလည်းရှမာရိလူတို့စီကအစာကိုဝယ်ပြော့စားဖို့ရှမာရိမြို့တဲကိုဆေလွတ်တော်မူပါတယ်။အခန်းငယ်30မှာယေရှုကရှမာရိအမျိုးသမီးကိုအခုလိုဆက်ပြီးမိန့်တော်မူပါတယ်။ဖယားသခင်ကျေးဇူးတော်ကို၎င်းငါတောက်ဖို့ရေပေးပါဟုဆိုတော်သူကအဘယ်သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိုက်မည်ထိုသူသည်လည်းအသက်ရေကိုပေးလိုက်မည်ဟုပြန်၍မိန့်တော်မူပါれ။ဖယားသခင်ကျေးဇူးတော်ဆိုတာကျေးဇူးပြုခြင်းကိုမခံထိုက်သောအပြစ်သားများကိုဖယားသခင်ကမိမိရဲ့တနာခြင်းကယုနာတော်တတ်တတ်ကြောင့်အခမဲ့လက်ဆောင်ကိုပေးကမ်းတော်မူခြင်းဖြစ်ပါれ။လူကိုခန္ဓာရေငတ်ခြင်းကိုအကြောင်းပြုပြီးလူတို့ရဲ့ဝိညာဉ်အတွက်လူအပ်သောအသက်ရေကိုယေရှုပေးကမ်းတော်မူပါれ။အသက်ရေကိုလူအပ်သောသူဟာရှမာရိအမျိုးသမီးပင်ဖြစ်တဲ့အကြောင်းနဲ့မိမိဟာ အဲ့ဒီအသက်ရေကိုပေးနိုင်တော်သူဖြစ်ကြောင်းယေရှုကရှမာရိအမျိုးသမီးကိုပြောပြတော်မူပါတယ်။သို့သောရှမာရိအမျိုးသမီးကယေရှုရဲ့စကားတော်ကိုနားလည်တဲ့ပုံမပေါ်ဘူး။အခန်းငယ်17မှ22ကြားမှာရှမာရိအမျိုးသမီးကယေရှုကိုတခဲ၌ရေခတ်เสียရမရှိရေတွင်းလဲနေသည်ဖြစ်၍အသက်ရေကိုအဘယ်သို့ရနိုင်ပါမည်နည်း ဤရေတွင်းကိုငါတို့အဘရာကုတ်သည်ငါတို့အားပေး၏သူကိုယ်တိုင်မှစ၍သာသမီတလိ္ဆာများတို့သည်ဤရေတွင်းကိုတောက်ကြပြီးတခင်သည်ထိုသူထက်ကြီးမြတ်သလောဟုဆို၏ဘသူမှန်းမသိတဲ့လူစိမ့်တစ်ယောက်ကအသက်ရေကိုလာပေးခန်းတာဟာရှမာရိအမျိုးသမီးအတွက်ရေစရာလိုဖြစ်နေပုံပေါ်ပါတယ်ခမည်းမရေခတ်ဖို့ကြိုးလည်းမရှိရေပုံးလည်းမရှိရေတွင်းလည်းနဲ့တယ်ဆိုတော့အသက်ရေကိုဘဲကရမှာလဲဒီရေတွင်းကိုငါတို့ကိုပေးတဲ့ငါတို့အဘရာကုတ်တဲ့ခမည်းကပို့ပြီးတော့ကြီးမြတ်သလားလို့ရှမာရိအမျိုးသမီးကယေရှုကိုမလေးမကန့်မေးလိုက်ပါတယ်သို့သောယေရှုကသူမရဲ့မထေလေးစားပြုခြင်းကိုအမှုမထားဘဲသီးခံတော်မူပြီးတနာခြင်းကယူနာတော်စိတ်နဲ့ရေတွင်းထဲကထွက်တဲ့ရေနဲ့မိမိပေးကမ်းတော်မူသောအသက်ရေရဲ့ချားနှံချက်ကိုအခန်းငယ်73မှာအခုလိုရှင်းပြတော်မူပါတယ်ယေရှုကလည်းအရေကိုတောက်သောသူသည်နောက်တဖန်ရေငတ်ဦးမည်ငါပေးသောရေကိုတောက်သောသူမူကားရေငတ်ခြင်းနဲ့အစင်မပြတ်ကင်းလွတ်လိမ့်မည်ငါပေးသောရေသည်ထိုသူ၌ထာဝရအသက်ရှင်ခြင်းအလိုငှာထွက်သောဆန်းရေဖြစ်လိမ့်မည်ဟုမိန့်တော်မူ၏ယေရှုကမိမိပေးကမ်းတော်မူသောအသက်ရေဟာလူတို့ရဲ့နောင်ဘဝနဲ့ဆိုင်သောထာဝရအသက်တည်းဟူသောအပြစ်ငရဲကနေလွတ်မြောက်ပြီးဘုရားသခင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ဖြစ်ကြောင်းရှင်းပြတော်မူပြီးအဲ့ဒီအသက်ဆန်းရည်တည်းဟူသောထာဝရအသက်ကိုယေရှုဘုရားကအဲ့ဒီရှမာရိအမျိုးသမီးကိုပေးကမ်းတော်မူပါတယ်။အခန်းငယ်15ကိုဆက်ပြီးကြည့်ကြပါစို့။အခန်းငယ်15မှာမိမကလည်းသခင်အကျွန်ုပ်သည်ရေငတ်ခြင်းနဲ့၎င်းဒီကိုလာ၍ရေခတ်ခြင်းနဲ့၎င်းကင်းလွတ်မည်အကြောင်းထိုရေကိုပေးပါဟုတောင်းလိုက်ပါတယ်ယေရှုကလူကိုယ်ခန္ဓာအတွက်လူအပ်သောရေကိုဥပမာအနေနဲ့သုံးပြီးလူဝိညာဉ်အတွက်လူအပ်သောအသက်ဆန်းရေအကြောင်းကိုရှင်းပြတော်မူပြီးအဲ့ဒီအသက်ဆန်းရေတည်းဟူသောထာဝရအသက်ကိုပေးကမ်းတော်မူပါတယ်သို့သောအဲ့ဒီအမျိုးသမီးကယေရှုရဲ့စကားတော်ကိုနားမလည်ဘူးယေရှုပေးကမ်းတော်မူသောအသက်ရေဟာလူတို့ရဲ့ဝိညာဉ်အတွက်ဖြစ်တယ်။ဒီအမျိုးသမီးတောင်းတာကသူမရဲ့ကိုယ်ခန္ဓာအတွက်ဖြစ်တယ်။အသက်ဆန်းရေကိုရရင်ရေငတ်ခြင်းနဲ့ကင်းလွတ်မယ်။နေပြင်းနဲ့မွန်းတဲ့အချိန်မှာရေခတ်ခြင်းနဲ့လည်းကင်းလွတ်မယ်ဆိုတဲ့သူမရဲ့ကိုယ်ခန္ဓာလူအပ်ချက်အစဉ်ပြေဖို့အတွက်တောင်းတယ်။ယေရှုပေးကမ်းတော်မူသောအသက်ရေကိုသဘောမပေါက်ဘူး။ရှမာရိအမျိုးသမီးကယေရှုပေးကမ်းတော်မူသောအသက်ရေကိုတောင်းတဲ့အခါယေရှုကလည်းရှမာရိအမျိုးသမီးကိုအရေးကြီးတဲ့အရာတစ်ခုကိုတောင်းလိုက်တယ်။အဲ့ဒါကဘာလဲဆိုရင်အခန်းငယ်16မှာယေရှုကသွားလော့တင်ဤလင်ကိုခေါ်၍ဒီကိုလာအောင်လောဟုမိန့်တော်မူ၏။ဒါဟာအမိန့်ပေးတဲ့စကားဖြစ်ပါတယ်။ရှမာရိအမျိုးသမီးကယေရှုပေးကမ်းသောအသက်ရေကိုရနိုင်ဖို့အတွက်ယေရှုရဲ့အမိန့်တော်ကိုနောက်နေခြင်းမရှိဘဲနာခံရမှာဖြစ်တယ်။မနာခံရင်တော့ယေရှုပေးကမ်းတော်မူသောအသက်ရေကိုတစက်မှရမှာမဟုတ်ဘူး။အခန်းငယ်18မှာမိမကလည်းအကျွန်ုပ်၌လင်မရှိဟုဆိုလျှင်ယေရှုကလင်မရှိဟုသောစကားသည်မှန်၏လို့မိန့်တော်မူပါတယ်။အဲ့ဒီရှမာရိအမျိုးသမီးဟာအကျင့်ပြတ်တဲ့မိမဖြစ်တော်လဲသူမမှာလင်မရှိတဲ့အကြောင်းကိုတော့အမှန်အတိုင်းပြောလိုက်ပါတယ်။အဲ့ဒီရှမာရိအမျိုးသမီးမှာယောက်ျားမရှိဘူးဆိုရင်ဘာကြောင့်ယေရှုကသင်၏လင်ကိုခေါ်၍ဒီကိုလာအောင်လောလို့အာနာနဲ့အမိန့်ပေးခဲ့တာလဲ။သူမမှာအပြစ်ရှိကြောင်းထင်ရှားစေဖို့ဖြစ်ပါတယ်။ယေရှုကသင်၏လင်ကိုခေါ်၍ဒီကိုလာအောင်လောလို့အမိန့်ပေးတဲ့အခါအကျွန်ုပ်၌လင်မရှိလို့မှန်သောစကားကိုဒီအမျိုးသမီးကပြောခဲ့ပေမဲ့သူမအကြောင်းမှန်သောစကားအလုံးကိုမပြောဘူးအပြစ်ဒုစရိုက်ကိုကျူးလွန်သောသူအလုံးနည်းတူဒီအမျိုးသမီးကလည်းမိမိအပြစ်ကိုဝန်ခံပြောဆိုခြင်းမပြုဘူးမိမိအပြစ်ကိုဝန်ခံပြောဆိုခြင်းမပြုလို့လူတဲ့အတွက်ယေရှုကသူမရဲ့အပြစ်ကိုအ အခန်းငယ်၁၈မှာအခုလိုထုတ်ပေါ်ပေးခဲ့ရပါတယ်။သင်၌လင်ငန်းယောက်ရှိဘူးပြီ။ယခုသင်နှက်နေသောသူသည်သင်ဤလင်မဟုတ်ဤအရာ၌သင်သည်မှန်သောစကားကိုပြောပြီဟုမိန့်တော်မူ၏။အခုဒီအခန်းငယ်၁၈မှာယေရှုရဲ့ဖယားဇာတိတော်ကိုကျွန်တော်တို့တွေ့ရပါတယ်။ယေရှုဟာအလုံးစုံကိုတည်တော်မူသောဖယားဖြစ်တော်မူသောကြောင့်မိမိနဲ့တခါမှတွေ့ဆုံခြင်းမရှိတဲ့ရှမာရိအမျိုးသမီးရဲ့သမိုင်းကိုစုံလင်စွာတည်တော်မူပါれ။ဒီရှမာရိအမျိုးသမီးဟာလင်ငါးယောက်နဲ့လက်ထပ်ပူးတဲ့သူဖြစ်တဲ့အတွက်မာယွန်းခြင်းအမှုကိုထပ်တလဲလဲကျိုးလွန်သောသူဖြစ်တဲ့အပြင်တရားဝင်လက်ထပ်ခြင်းကိုမပြုဘဲယောက်ျားနဲ့အတူနေတဲ့သူဖြစ်တဲ့အတွက်မတရားသောမေထုံ၌မိဝဲသောသူမာယွန်းခြင်းအမှုကိုပြုသောသူဖြစ်ကြောင်းယေရှုဖခင်ကသူမရဲ့အပြစ်ကိုထုတ်ဖော်ပြသတော်မူပါれ။ရှမာရိလူမျိုးတွေကပြည့်ညတ်တိချမ်းကိုသူတို့ရဲ့တမန်ကျမ်းအဖြစ်သုံးပါれ။ပြည့်ညတ်တော်ဆယ်ပါးတည်းကသူ့မယားသူ့မဟုတ်သူ့ယောက်ျားကိုမပြစ်မှားရဆိုတဲ့ဘုရားသခင်ပြည့်ညတ်တော်ကိုသူတို့သိကြပါれ။ဒီအမျိုးသမီးကသူမမှာလင်မရှိဘူးလို့မှန်သောစကားကိုပြောခဲ့ပေမဲ့သူ့ယောက်ျားကိုပြစ်မှားခြင်းဆိုတဲ့မာယွန်းခြင်းအမှုကိုအကြိမ်ကြိမ်ကျိုးလွန်တော်သူဖြစ်တယ်။ဖယားသခင်ကပြည့်ညတ်တိဂျန်တဲ့ကဝတ်ပြုရဂျန်အခိုင်း20အခန်းငယ်30မှာမာယွန်းခြင်းအမှုကိုပြုတော်သူဟာအသေးသက်ခြင်းကိုခံရမယ်လို့မိန့်တော်မူပါတယ်။ဒီရှမာရိအမျိုးသမီးဟာဖယားသခင်ရှေ့တော်မှာသူမကျူးလွန်ခဲ့တဲ့အပြစ်များကြောင့်အသေးသက်ခြင်းကိုခံထိုက်တော်သူဖြစ်ကြောင်းသူမရဲ့အခြေအနေမှန်ကိုယေရှုဖယားကထုတ်ပေါ်ပြောပြတော်မူပါတယ်။ယေရှုကရှမာရိအမျိုးသမီးရဲ့အပြစ်ကိုထုတ်ဖော်ပြသခဲ့ခြင်းမှာအပြစ်ရှိကြောင်းနောင်တနှလုံးသားနဲ့ဝန်ခံတောင်းပန်ခြင်းမရှိရင်တော့အသက်ဆန်းရည်ကိုမပေးနိုင်ကြောင်းအသိပေးတော်မူခြင်းဖြစ်ပါれ။အခမဲ့လက်ဆောင်အဖြစ်ယေရှုပေးကားတော်မူသောအသက်ဆန်းရည်သည်ဟူသောထာဝရအသက်ကိုတောင်းခံရရှိနိုင်မှုအတွက်ဆိုရင်တုံဆိုင်ခြင်းမရှိဘဲမိမိအပြစ်များကိုနောင်တနှလုံးသားနဲ့ဝန်ခံဖို့လိုအပ်ပါတယ်။လုကာအခန်း၈မှာယေရှုပြောပြတော်မူသောအခွန်ခံခဲ့သူမိမိကျိုးလွန်သောအပြစ်များအထွတ်နောင်တနှလုံးသားနဲ့"အိုးဖယားသခင်အပြစ်များသောအကျွန်ုပ်ကိုတနာခြင်းကယုနာစိတ်ရှိတော်မူပါ"လို့ဝန်ခံတောင်းပန်ရင်အပြစ်လွတ်ခြင်းကိုခံရမှာဖြစ်ပြီးအသက်ဆန်းရည်တည်ဟူသောအပြစ်ငရဲမှလွတ်မြောက်ပြီးဘုရားသခင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုပေးတော်မူပါれဆိုရက်ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါれ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။